democracy ရှင်တိုင်းရေးမှာအယတ္တအသင်းအဖွဲ့တွေပါဝင်တဲ့အကန့်ကန္တဟာအရေးကြီးပါလေ။ဒါကြောင့်အတွင်ကူးပြောင်းနေတာကိုပြတ်တာနိုင်ဖို့အတွက်ဦးသိန်းစိန်အစိုးရဟာအယတ္တအသင်းအဖွဲ့တွေကိုလုတ်ပိုင်ခွင့်အတော်လေးပေးခဲ့ပါလေ။ဒါပေမဲ့ NLD အစိုးရတက်လာတဲ့အခါမှာအယတ္တအသင်းအဖွဲ့ဟာအရင်လိုအဓိကအကန့်ကန္တကမပါဝင်နိုင်တော့ပဲလောရကံရကက်ခဲလာတယ်လို့စစ်ပီးအဖွဲ့ကသူ့တေတီဒေါက်တာစတီဖန်ဘက်တိုးကသုံးသပ်ပါလေ NLD ဆိုရလက်ထက်မှာအလောက်ခွင့်ကျင်းမြောင်းသွားတယ်လို့အယတ္တအဖွဲ့အချုပ်ကလည်းထုတ်ပေါ်ပြောဆိုပါတယ်အချိန်ထဲမှာပဲနိုင်ငံတကာအလူရှင်တွေကလည်းပြည်သူအစိုးရတက်လာပြီးဆိုပြီးအစိုးရကိုထောက်ပံ့လာတဲ့အတွက်အယတ္တအသင်းအဖွဲ့တွေကိုတိုက်ရိုက်ထောက်ပံ့တာတွေလည်းညှော့နှဲလာပါတယ်အယတ္တအဖွဲ့အစည်းတွေဟာနိုင်ငံခြားအကူအညီရနေစေဖြစ်ပါတယ်အယတ္တအသင်းအဖွဲ့တွေအရေးအသွေးမြင့်မားလာဖို့နဲ့ကိုယ့်ရဲ့တိုးချဲ့နိုင်ဖို့အတွက်အလူရှင်တွေကငွေကြေးထောက်ပံ့နေစေဖြစ်ပါတယ်အရင်လိုဝေဖန်ဆက်စစ်တမ်းမျိုးတိတ်မလုံနိုင်တော့ပဲအလူရှင်ထောက်ပံ့တဲ့စီမံချက်ကိုအကောင့်တွေပေါ်ဖို့ကကြိုးပမ်းနေကြပါတယ်
2014မှာပြဋ္ဌာန်းတဲ့အသင်းအဖွဲ့များမှတ်ပုံတင်ခြင်းဆိုင်ရာဥပဒေကအတိအမှတ်ပြုထားတဲ့အသင်းအဖွဲ့နှမျိုးသာရှိပါတယ်။အကျိုးမြတ်မယူဘဲလူမှုရေးမှာကူညီနေတဲ့ပြည်တွင်းအသင်းအဖွဲ့နဲ့အစိုးရစီမှာမှတ်ပုံတင်ပြီးလူမှုရေးလုပ်ငန်းလုပ်နေတဲ့အစိုးရမဟုတ်တဲ့နိုင်ငံတကာအသင်းအဖွဲ့ INGO တွေပဲဖြစ်ပါတယ်။ပြည်တွင်းအသင်းအဖွဲ့တွေဟာမှတ်ပုံတင်စရာမလိုပေမဲ့နိုင်ငံတကာ INGO တွေကတော့မှတ်ပုံတင်ဖို့လိုပါတယ်။ပြည်တွင်းအသင်းအဖွဲ့အမျိုးမျိုးအရွယ်အစားအမျိုးမျိုးနဲ့လုပ်ကိုင်နိုင်မှုစွမ်းရည်အမျိုးမျိုးရှိကြပါတယ်ပြည်တွင်းအသင်းအဖွဲ့တွေလုပ်ရည်ကံရည်ရှိလာပြီးနိုင်ငံဖွံ့ဖြိုးရေးမှာပါဝင်လာနိုင်အောင်နိုင်ငံတကာ INGO အဖွဲ့တွေကကူညီထောက်ပံ့ပါတယ်ဥပမာလူမှုရေးညဉ့်ဉန်းရေးတရားမျှတမှုလူ့အခွင့်အရေးပတ်ဝန်းကျင်အရေးနဲ့ဒီမိုကရေစီအရေးမှာအယက်သားအဖွဲ့တွေပါဝင်လာအောင်ဥရောပနဲ့အမေရိကန် INGO တွေကကူညီနေကြပါတယ်
လူရကံရကဲကဲလာပြီးမြေပြည်ရင်းအရာသားအဖွဲ့တွေဟာလူမှုရေးနိုင်ငံရေးတောင်းဆိုမှုတွေဆက်လက်လုပ်နေသေးဖြစ်ပါတယ်ဘရစ်တရှ်ကောင်စီနဲ့အမေရိကန် AID ဟာလူမှုအခြေပြု CBO အဖွဲ့အစည်းနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေကိုစွတ်ဆောင်ရင်မြင်မလာအောင်အကူအညီပေးပါတယ်အင်္ဂလိပ်စာသင်ကြားပို့ချတဲ့စီမံချက်အပြင်မြန်မာကွန်ရက် website လုပ်ပြီးပညာပေးတာမျိုးလည်းရှိပါတယ်ဘရစ်တရှ်ကောင်စီ Facebook မှာအသင်းဝင်2000လောက်ရှိပါတယ်။မြန်မာနိုင်ငံရဲ့အကျိုးစီးပွားကိုမြင့်တင်နိုင်ရေးအတွက်အရသာအဖွဲ့နဲ့သတင်းမီဒီယာဆက်ဆံရေးကို USAID ကစီစဉ်ပေးတာမျိုးလည်းရှိပါတယ်။ဟောပြောပွဲဆွေးနွေးပွဲနဲ့ပြပွဲတွေလုပ်ပြီးပညာပေးတာတွေလည်းရှိပါတယ
်။အရသာအသင်းအဖွဲ့ပေါင်း400နီးပါးပါဝင်တဲ့ MATA မဟာမိတ်အဖွဲ့ချုပ်ဟာကိစ္စအားလုံးမှာပွင့်လင်းမြင်သာဖို့နဲ့တာဝန်ခံဖို့တောင်းဆိုတဲ့အဖွဲ့အစည်းဖြစ်ပါတယ်တတိယအကြိမ်21ရာစုပင်လုံညဉ့်ညဉ့်ညီလာခံပထမနေ့မှာစီဦးစီးချုပ်ပြောတဲ့မိကွန်းကိုလုံးဝလက်မခံနိုင်ကြောင်းအဖွဲ့ပေါင်း389ဖွဲ့ကလွန်ခဲ့တဲ့ဇူလိုင်12ရက်နေ့ကသဘောထားထုတ်ပြန်ပါတယ်ပြည်တွင်းနဲ့ပြည်ပအရသာအသင်းအဖွဲ့60ကျော်ပါဝင်တဲ့ကျမရေးရာဒန်းတူညီမြရေးကွန်ရက်ကျမဒန်းတူအခွင့်အရေးခံစားနိုင်ဖို့အတွက်တက်တက်ကြွကြွလှုပ်ဆောင်နေကြတာတွေ့ရပါတယ်တိုင်းရင်းသူအမျိုးသမီးတွေကလည်းအသင်းအဖွဲ့နဲ့ကွန်ရက်တွေတည်ထောင်ထားကြပါတယ်။ရန်ကုန်နဲ့မန္တလေးမှာတော့အရသာအသင်းအဖွဲ့တွေကိုတင်နန်းပေးတာမျိုးတွေရှိပါတယ
်။လူ့ကွန်ရက်နဲ့တာဝန်ခံမှုဆိုင်ရာအရသာအဖွဲ့အစည်းတွေနဲ့ပတ်သက်လာရင်အစိုးရဟာအမြင်မကြည့်တော့ဘူးလို့လွန်ခဲ့တဲ့နိုဝင်ဘာလထုတ် Equality မြန်မာရဲ့ CSO Sustainability Index မှာပေါ်ပြထားပါတယ်။အရသာအဖွဲ့အစည်းဦးဆောင်တဲ့အစီအစဉ်တွေမှာ NLD ပါတီဝင်တွေပါဝင်လာမှာကိုအစိုးရကမလိုလားဘူးလို့ဆိုပါတယ်။အရသာအဖွဲ့သို့မဟုတ်သတင်းမီဒီယာကလုပ်တဲ့ပွဲတွေကိုတက်မဲ့ NLD အမတ်ဟာဌာနချုပ်ကိုခွင့်ပြုချက်တောင်းဖို့လိုတယ်လို့ဆိုပါတယ်။အရသာအဖွဲ့အစည်းနဲ့ပတ်သက်တဲ့ပြည်သူအမြင်မှလည်းအသွင်အမျိုးမျိုးရှိနေပုံရပါတယ်။ကျန်းမာရေးပညာရေးလူမှုရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေမှာကူညီထောက်ပံ့နေတဲ့အရသာအဖွဲ့အစည်းတွေကိုပြည်သူလူထုကကြိုးစိုးထောက်ခံကြပါတယ်။အကောင့်ဘက်ကမြင်ကြပါတယ်။ဒါပေမဲ့ဘာသာရေးရာလူနည်းစုနဲ့ဒုက္ခတွေကိစ္စကိုဆောင်ရွက်နေတဲ့အရသာအဖွဲ့တွေအပေါ်မှာတော့ပြည်သူအမြင်ဟာမကြည်လင်ဘူးလို့ဆိုပါတယ်။အစိုးရစာမျက်နှာပြင်အဘောအတိုင်းနိုင်ငံခြားအချိုးစည်းဘွားကိုရှေ့တန်းကတင်နေလို့ယူဆကြပါတယ်။ဒါပေမဲ့ပုဂ္ဂလိကမီဒီယာကတော့ကွင်းစင်နေတဲ့အရသာအဖွဲ့အစည်းတွေစီကသတင်းရတာမှုအမြဲတမ်းဆက်ဆံမှုရှိနေကြပါလိမ့်ခင်ဗျာ။